အားလုံးပဲမင်္ဂလာပါခင်ဗျာကျွန်တော်ကတော့နုပြတ္တာအတုဇာကဏ္ဍကအစီအစဉ်တင်ဆက်သူဒေဇာဖြစ်ပါတယ်ကျွန်တော်ရဲ့နုပြတ္တာအတုဇာကဏ္ဍအစီအစဉ်လေးကိုနားထောင်ပြီးတဲ့အတွက်အားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်ကျွန်တော်ရဲ့ကဏ္ဍလေးဟာငယ်ရွယ်တဲ့လူငယ်လူရွယ်ကြီးအသက်တာမှာစဉ်းစားကြကောင်းတဲ့အချက်လေးတွေသင်ခန်းစာယူစရာကောင်းတဲ့အချက်ကလေးတွေအတွေးပေါက်စရာကောင်းတဲ့အချက်ကလေးတွေကိုတင်ပြပေးလျက်ရှိပါတယ်ကျွန်တော်ရဲ့အဓိကရည်ရွယ်ချက်ကတော့လူငယ်လူရွယ်ရဲ့ဘဝတတမှာကောင်းမှုနဲ့ဘဝတတခီကိုရှောက်လန်းနိုင်ပြီးတော့သူတို့ရဲ့ရှေ့လာမယ့်အနာဂတ်ဘဝခီးကိုအကောင်းဆုံးတည်ဆောက်နိုင်ဖို့ရန်အတွက်ခွန်အားပေးဖို့အားပေးဖို့ပဲဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်ရဲ့နုပြတတအတုဇာကဏ္ဍလေးကိုနားထောင်ပြီးတဲ့အတွက်အားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်ဒီကြတဲ့ပတ်တော်ကလူငယ်လူရည်ရဲ့အသက်တာမှာမိမိကိုယ်ကိုပြဋ္ဌာန်းနိုင်မှုဟာအင်မတန်အရေးကြီးပါတယ်လို့ကျွန်တော်ပြောခဲ့ပါတယ်။ဒီပြဋ္ဌာန်းနိုင်မှုဟာကျွန်တော်ရဲ့ဒီနေ့လက်ရှိဘဝဥစားမကောက်လူငယ်လူရည်ရဲ့ရှေ့သွားမယ်ရှေ့လျှောက်ရမယ်ဘဝခီးလမ်းကိုပါပြင်ဆင်နေတယ်ဆိုတာအင်မတန်သေချာနေတဲ့ကိစ္စတစ်ခုဖြစ်ပါတယ်။မိမိကိုယ်ကိုကောင်းကောင်းမုံမုံမပြဋ္ဌာန်းနိုင်ဘူးဆိုလို့ရှင်တော့ကျွန်တော်ရဲ့ဘဝခီးလမ်းဟာအင်မတန်ဝေဝါးနေပါလိမ့်မယ်။ဒါကြောင့်မလို့လူငယ်လူရွယ်ရဲ့အသက်တာမှာမိမိကိုယ်ကိုအကောင်းဆုံးပြဋ္ဌာန်းနိုင်ဖို့အရေးကြီးတယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့ပြောဆိုဆွေးနွေးခဲ့ကြခြင်းဖြစ်ပါတယ်ဒီကနေ့လည်းဒီအကြောင်းနဲ့ဆက်ဆက်ပြီးတော့ဘဝအသက်တာမှာတကယ်ကိုပြဋ္ဌာန်းပြီးတော့အသက်ရှင်ခဲ့တဲ့လူငယ်တွေရဲ့အကြောင်းကိုလည်းအနေငယ်ထည့်ပြီးတော့ကျွန်တော်ပြောပြခြင်းပါတယ်ခီးတစ်ခုကိုကျွန်တော်သွားတဲ့အခါကျတော့အဲ့ခီးစဉ်တစ်ခုမှာလူငယ်လေးတယောက်နဲ့တွေ့ခဲ့ပါတယ်အဲ့ဒီလူငယ်လေးဟာဆယ်တန်းတော့ကလည်းစာတော်တယ်စာတော်တော့ဆယ်တန်းအောင်တဲ့အခါမှာကုန်းတွေအများကြီးထွက်တယ်အဲ့တော့မိဘညီကိုမောင်နှမတွေအားလုံးကဝိုင်းပြောကြနော်ဆေးချောင်းတက်ပြီးတော့ဆရာဝန်လှုပ်ပါလားပါလားအများစုကတော့ဆယ်တန်းအောင်ပြီးတော့ကုန်းတွေအများကြီးထွက်တယ်ဆိုလို့ရှင်တော့ဆေးတက်ကသူမှာတက်ပြီးတော့ဆရာဝန်ဖြစ်စေခြင်းဒါပေမဲ့ဒီလူငယ်လေးကစဉ်းစားငါပါဝါသနာပါတာလေငါရဲ့ဘဝမှာငါပါဖြစ်ချင်တာလေငါဘလို့အကြောင်းအရာမျိုးတိပြီးတော့အဲ့ဒီနာနဲ့ပတ်သက်တဲ့အလုပ်ကိုင်းကိုလှုပ်ချင်တာလေလို့သူစဉ်းစားတဲ့အခါမှာသူကဘာကိုရွေးချယ်လိုက်လဲဆိုတော့စမူလမှုပညာကိုသူကရွေးချယ်လိုက်ပါအဲ့နဲ့သူကအင်ဂျင်နီယာကျောင်းကိုတက်ဖို့ရန်အတွက်ဆုံးဖြတ်ချပြော့မိဘညီကိုမောင်နှမတွေအားလုံးကဝိုင်းပြော့နေတဲ့ကြားနေပြော့ကျွန်တော်ကဒီဆေးပညာကိုသင်မယ်ဆိုရင်တော့စိတ်ပါမှလည်းမဟုတ်ဘူးဘလို့မှကျွန်တော်တော်တော်ဖြစ်နိုင်မှာမဟုတ်ဘူးကျွန်တော်ကစမူလမှုအင်ဂျင်နီယာပညာရပ်ကိုပဲကျွန်တော်သင်ကြားပွင့်အတွက်ဆုံးဖြတ်လိုက်ပါတယ်ဆိုပြော့သူ့ရဲ့ဆုံးဖြတ်ချက်နဲ့သူ့ရဲ့ဆွေမျိုးမိဘတန်ဝန်သူကတုံ့ပြန်ပြီးတော့ပြောခဲ့အဲ့ဒီဆုံးဖြတ်ချက်နဲ့သူအဲ့လူငယ်လေးကနိုင်ငံရေးချောက်သွားပြီးတဲ့အခါမှာဒီပညာရေးတူသောတင်ကြတယ်။နိုင်ငံရေးချောက်မှာရှိတဲ့အင်ဂျင်နီယာတက်ကသူတခုမှသွားပြီးတော့အင်ဂျင်နီယာပညာရေးတူသောတင်ကြတယ်။၄-၅နှစ်လောက်ဒီပညာရေးကိုတင်ကြားရင်းနဲ့မိမိနိုင်ငံနဲ့ဝေးတဲ့နိုင်ငံရေးချောက်တခုမှသွားလာလောက်ကိုင်းနေနေသူဟာအိမ်အောင်လဲကြောက်ခဲ့ပါတယ်။ဘွေရတဲ့အခါမှာကျတော့လှုပ်လှုပ်ဖို့ရန်အတွက်ဖြစ်လာပါတယ်။နိုင်ငံသားမှသွားပြီးတော့ကျောင်းတက်နေတဲ့ကျောင်းသားကျောင်းသူချင်းအိမ်အောင်လဲကြောက်ပါတယ်။ဆိုတော့ကျောင်းပြီးတဲ့အခါမှာသူတက်ထားတဲ့ပညာနဲ့လုပ်ငန်းကိုင်ကံတွေဆက်လုပ်ဖို့ရန်အတွက်ဖြစ်လာ။ဆိုတော့အဲ့ဒီခါမှာအလုပ်ကိုရွေးချယ်တော့ဘယ်လိုလဲ။ဘယ်လိုမျိုးလုပ်ကြမှာဆိုတော့တာမန်သဘောနဲ့သုံးသက်ကြည့်လိုက်မယ်ဆိုရင်တော့ तू ကတကယ်ဝါသနာပါလို့ဒီအင်ဂျင်နီယာပညာကိုသင်ယူခဲ့တယ်။ဆိုတော့ तू အခုအလုပ်လုပ်မယ်ဆိုဒီပညာနဲ့အလုပ်လုပ်ဆရာအကြောင်းရှိ။ဒါမဲ့အင်မတန်ထူးဆန်းမှုကောင်းတယ်။အဲ့လူငယ်လေးကဘာလုပ်ဖို့ရွေးလိုက်လဲဆိုတော့မိသက်သမားလုပ်ဖို့ရန်အတွက်ရွေးချယ်လိုက်။ကျွန်တော်အံ့ဩတယ်။မေးကြည့်ဘယ်လိုဖြစ်လို့လဲနော်။မိဘကြီးကတက်ခိုင်းနဲ့ဝင်ငွေကောင်းနိုင်မဲ့ဟလားဂုံတိတ်ခါရှိနိုင်မဲ့ဟာလူမြင်မှာတင့်တယ်စီမဲ့ဆရာဝန်တယောက်တောင်မှ तू ကညင်းပယ်ပြီးတဲ့အခါမှာ तू ဝါသနာပါတဲ့ဒီပညာရက်ကိုသင်ဖို့ရွေးချယ်ဒါမဲ့ तू အလုပ်တကယ်လုပ်မယ်လို့ရွေးချယ်တဲ့အခါကျတော့မိသက်သမားဘာဖြစ်လို့လဲလို့ကျွန်တော်မြင်တော့ကျွန်တော်ရတဲ့ဒီ9နှစ်တာကာလအတွင်းမှာကျွန်တော်ဖြတ်တန်းလာတဲ့ကြုံတွေ့ရင်ဆိုင်လာတဲ့အခြေအနေတွေပြဿနာတွေနဲ့ကြောင်းတိုင်နဲ့ရုန်းကန်ခဲ့ရတာနဲ့အဲ့ဒီကာလတုန်းကကျွန်တော်ခေါင်းထဲမှာရောက်နေတာကျွန်တော်လူတွေကိုအကျိုးပြုချင်တယ်တဲ့အဲ့တော့လူတွေကိုကယ်တဲ့အလုပ်ကိုကျွန်တော်လုပ်ချင်တယ်တဲ့ကျွန်တော်စိတ်ထဲမှာအဲ့လိုဖြစ်လာတာတဲ့အဲ့ဒါကြောင့်မလို့ဘာလုပ်ရင်ကောင်းမလဲလို့ကျွန်တော်စဉ်းစားတယ်နော်ကျွန်တော်ကအင်ဂျင်နီယာနဲ့ဘွဲ့ရထားတဲ့ဒါနဲ့ဆက်ဆက်တဲ့လုပ်ငန်းတစ်ခုလုပ်မယ်ဆိုရင်လားစာကောင်းကောင်းရနိုင်မှာပေါ့နော်ဒါမဲ့ကျွန်တော်ကအဲ့လိုလုပ်ဖို့အတွက်ဟိုစိတ်အာတီတာနဲဝါပြီးတော့လူတွေကိုကယ်တဲ့အလုပ်ကိုကျွန်တော်လုပ်ချင်တဲ့အတွက်ကြောင့်မလို့မိသက်သမားတယောက်လုပ်ပြင်အတွက်ကျွန်တော်ရွေးချယ်ပြီးတော့မိသက်လုပ်ခဲ့ပါတယ်။ဆေးကြောင်တက်ဖို့ညင်းတယ်။ အင်ဂျင်နီယာဘာသာရက်ကို456နဲ့ပတ်စံနေအကုန်ကြခံပြီးခက်ခက်ခဲ့တဲ့ဒါမဲ့အလုပ်လုပ်ဖို့ရွေးချယ်တဲ့အခါမှာကျတော့မိသက်သမားတယောက်ဖြစ်ဖို့ရန်အတွက်သူကရွေးချယ်ခဲ့အခုအဲ့လူငယ်လေးဟာသူ့ရဲ့လုပ်ငန်းခွင်မှာပျော်ရွှင်ဝမ်းမြောက်စွာနဲ့လူသားတွေရဲ့အသက်ကိုကြိုးစားပြီးတော့ကဲတင်နေတယ်ဆိုတာကျွန်တော်တွေ့ခဲ့ရဆိုတော့လူဘဝကြီးမှာအင်မတန်မှအကိုအကောက်များလာပါတယ်ကျွန်တော်တို့မထင်မှတ်တာကျွန်တော်တို့မထင်ထားတာကြီးလဲဝုံငနေကျွန်တော်ရဲ့ရှောက်မဲ့ဘဝအလန်းကြီးမှာဝုံငနေဝုံငနေတွေ့လာတယ်ဒါပေမဲ့အဲ့လိုဖြစ်လာနိုင်တဲ့အခြေအနေတဲမှာမှကျွန်တော်တို့ကကျွန်တော်ရဲ့ဖြစ်တည်နေတဲ့ဘဝနဲ့ကျွန်တော်ရဲ့ရည်မှန်းချက်နဲ့ကျွန်တော်တို့ဟာချိန်ဆပြီးတဲ့အခါမှာဆုံးဖြတ်ချက်တွေမှန်မှန်ကန်ကန်ချနိုင်မှုအရေးကြီးပါဒီလူငယ်လေးရဲ့အတ္တဓာတ်မှာဆိုလို့ရှိရင်သူဟာအခြေအနေတွေကိုသူအမျိုးမျိုးရှိတဲ့နေရာနေပြီနော်အားလုံးသူဟာစဉ်းစားဆုံးဖြတ်ပြီးဆေးတက်ကူတက်မယ်ဆေးကြောင်းဖြင့်လည်းငါနဲ့တော့ကြိုက်မှာမဟုတ်ဘူးငါမလုပ်ဘူးအင်ဂျင်နီယာပါဝါသနာမှာပါလို့မဟုတ်ဝါသနာပါတယ်ဒါပေမဲ့အလုပ်လုပ်တဲ့အခါကျတော့သူ့ရဲ့အတွင်းစိတ်ထဲကနေပြောတောင်းဆိုနေတာလူတွေရဲ့ဟိုကဲတင်ပါဆိုတော့လူတွေကဲတဲ့လုပ်ကိုသူလုပ်ချင်တယ်အင်ဂျင်နီယာပါသာရဲ့နဲ့သူသွားလုပ်မယ်ဆိုတိုက်ဆောက်မလားဟိုဆက်ကရိယာတွေပြင်ဆင်မလားဒါရက်လူကဲတာမဟုတ်ဘူးလို့သူ့စိတ်ထဲမှာခံစားတော့လူတွေကိုပြီးပြီးပြင်းကဲကျင်တဲ့အတွက်ကြောင့်မလို့မိသက်သမားကိုဘောပေါ်ယူတိတ်ပျော်ရွှင်တယ်ဒီသူ့ရဲ့ဘောမှာကျွန်တော်ပျော်တယ်တဲ့ဟာကျွန်တော်ကြည့်ပြီးတော့သူ့ရဲ့နုပြုံမှုသူ့ရဲ့လန်းဆန်းမှုနဲ့သူ့ရဲ့ပီတိကိုတွေ့ရတဲ့ခါမှာဝမ်းသာဆိုတော့ဘာလို့ဒီလဲကျွန်တော်တို့ရဲ့ဘဝတက်တာမှာကျွန်တော်တို့ပျော်ရွှင်ဝမ်းမြောက်စွာနဲ့အလုပ်လုပ်ရတယ်အဲ့ဒီအလုပ်ကနေပြီးတော့ရတဲ့လှုပ်အားကနဲ့သူ့ရဲ့မိသားစုကိုကျွေးမွေးစောင့်ရှောက်ပြီးတော့မိသားစုတစုကိုစောက်တည်နိုင်နေတယ်ကျွန်တော်တို့ရဲ့ဘဝတက်တာမှာဘာများတခြားလူအုံးမှာလဲလို့ပြောတယ်သူ့ရဲ့စကားတွေကျွန်တော်ကြားရောင်းပြီးတဲ့ခါမှာကျွန်တော်လည်းပီတိကိုမျှဝေခံစားပါတယ်အဲ့တော့မိမိကိုယ်ကိုပြထန်သွားတဲ့လူငယ်လေးရဲ့ဘဝတက်တာပါပဲအဲ့တော့ညင်းတင်တာညင်းတယ်ခေါင်းညှိတင်တာခေါင်းညှိတယ်လှုပ်တင်တာကိုကျွန်တော်လှုပ်တယ်အဲ့ဒီလူမျိုးနဲ့သူ့ရဲ့ဘဝကိုသူဖြတ်သန်းပြီးတော့သွားတဲ့အခါမှာအင်မတန်ပျော်နေတဲ့လူရဲ့အသက်ကိုကယ်တင်နေတဲ့မိသက်သမားလေးရဲ့ဘဝကိုကျွန်တော်တွေ့ရပါတယ်လောကမှာအင်မတန်ကောင်းတဲ့အလုပ်လို့သတ်မှတ်ထားတဲ့အလုပ်တွေအများကြီးရှိပါတယ်လူတိုင်းလူတိုင်းအဲ့ဒီအလုပ်တွေပဲလုပ်နေမှာဆိုရင်တခြားအလုပ်တွေကတော့ကြံမှာမဟုတ်တော့ရှားဝင်နေကြီးပဲဖြစ်နေလို့လည်းမဖြစ်ပါအင်ဂျင်နီယာတွေကြီးပဲဖြစ်နေလို့လည်းမဖြစ်ပါမိသက်သမားလည်းရှိဖို့လိုပါတယ်ချက်ချင်းကြီးလှုပ်သားများလည်းရှိဖို့လိုပါသေးတယ်တခြားသောလုပ်ငန်းဆောင်တာတွေလုပ်ဖို့အတွက်လူတွေလည်းရှိနေသေးဖို့လိုအပ်ပါသေးတယ်ဒါကြောင့်မလို့ကျွန်တော်တို့ရဲ့ဘဝကိုပြဋ္ဌာန်းတဲ့အခါမှာလည်းအင်မတန်စဉ်းစားကြကောင်းတဲ့လူငယ်လေးတစ်ယောက်ရဲ့ဘဝအတ္တတားလေးကိုကျွန်တော်ဒီမှာမိမောင်းထိုးပြီးတော့ကျွန်တော်ရဲ့နုပြိုတတ္တအတုဇာကဏ္ဍမှာနားဆင်နေကြတဲ့လူငယ်တွေကိုဖော်ပြပေးလိုက်ပါတယ်ကျွန်တော်တို့ရဲ့တက်တာမှာလည်းစဉ်းစားဆင်ခြင်ပြီးတော့ကျွန်တော်တို့ရဲ့ဘဝတွေကိုအကောင်ဆုံးပြဋ္ဌာန်းနိုင်တဲ့လူငယ်လူရွယ်တွေဖြစ်နိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သရင်ပဲဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်လေးကိုရနာပါတော့မယ်နားဆင်နေကြတဲ့နားဆင်သူပရိသတ်အပေါင်းကိုလည်းအထူးပဲကျေးဇူးတင်ရှိပါတယ်နောက်လာမယ့်အပတ်များမှာလည်းကျွန်တော်တို့ရဲ့နုပြတက်တာအတုဇာကဏ္ဍလေးကိုစောင့်မျှော်ပြီးနားထောင်ပေးကြပါအောင်လို့ပြောရင်းနဲ့ကျွန်တော်ရဲ့အစီအစဉ်လေးကိုဒီမှာပဲဆုံးသတ်လိုက်ပါတယ်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။သုံးကောင်းလေးကြောင့်ကြောင့်ကံတော့ရှောင်းကြောင်းလေးတင်လေးချစ်ပြတ်လို့နေလူကလေးညာလို့တော့ဝဲချာဘွာရဲ့သိပဲပဲမဆောင်နိုင်နဲ့ညာတူရဲသမတ်ရတဲ့အသက်ပေါ်ရဲ့မသာမှုရဲ့No more you never go with me today Don't yet you go again let me sing you Why yet they better do shada me So come we ja young kan lout sha Young le jin lui phie phie lout ni Pyu ga le de mya lo ro twa cha ဝါရဲ့အတိတ်ပဲဘယ်မှာရှာနိုင်မလဲအများတွေ့ဆိုတဲ့သမာတရားချက်အတ္တဟိုတဲ့မှန်ကန်မှုတွေနှလုံးသားရင်တဲ့ခုံဝင်မိတဲ့တို့ရဲ့ဖြစ်ကိုပြန်လည်ပြင်ဆင်ရင်ဝါရဲ့အတိတ်ပဲသူလူရှာကြမယ်ဆုံးကောင်းလေးသာရောကန်လို့ရှာSo let the mafia take a
တော့ပေါ်မှာကမှုတွေလုံးဝရင်းနေကို